to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်ဒီဇင်ဘာလ7ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဂိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်။ဒီညနေခင်းအစီအစဉ်မူကကျွန်မစုမုံပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီကနေ့ညဘက်သတင်းတွေကိုနားလောင်နေအတူတင်ပြပေးသွားမှာပါပြည်သူနိုင်ငံ Paris Mural ကဆန္ဒပြသူတွေကိုရဲစီကမျက်ရည်ယူဘုံးတွေတုံးပြီးတော့ဖြုတ်ခွဲလိုက်ပါတယ်ဒီမလေးရှားနိုင်ငံမှာရှိတဲ့ဒီ Robert Lake စက်ရုံမှာလုံနေတဲ့ရွှေပြောင်းလူသားတွေကနာယီအချိန်အတော်ကြာကြီးလုံနေရတယ်ဆိုပြီးတော့ဒီ writer သတင်းဌာနကစုံစမ်းဖော်ထုတ်လိုက်ပါတယ်ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့စစ်ပွဲတွေရပ်ဖို့ငြင်းငြင်းစွာဆန္ဒပြခဲ့တဲ့ဒီငြင်းငြင်းရေးလှုပ်ရှားသူ၃ဦးကိုမြစည်းနားတရားရုံးကထောင်ဒဏ်နဲ့ငွေဒဏ်ပြစ်ဒဏ်ချမှတ်လိုက်တာဟာမြန်မာနိုင်ငံဥတီခြေလှမ်းနေတဲ့ဒီမိုကရေစီစနစ်နဲ့လုံးဝကွဲလွဲနေတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်လိုက်ပါတယ်ထောင်ချခံလိုက်ရတဲ့လှုပ်ရှားသူတွေရဲ့အမှုဘလို့များဆောင်ရွက်သွားဖို့ရှိပါလဲ
အခုကျွန်တော်ဥပဒေနဲ့အညီကျွန်တော်တို့စဉ်စစ်ပေါ့နော်အယူခံတယောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။လောလောဆယ်ကတော့ဥပ္ပ
လူခွေရေးရှင်နေဥခွန်အောင်ပါရှင်။နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်။နောက်အိန္ဒိယသမ္မတနဲ့ဇနီးဒီဇင်ဘာလ10ရက်ကနေ14ရက်အထိမြန်မာနိုင်ငံကိုအလဲပတ်ရောက်လာမဲ့ခရီးပေါ်သုံးသက်ချက်နဲ့အတူသူ့ပေါ်မှာလူမှုထောက်ခံမှုကြဆင်းရတာကတော့ရုရှားအရေးစုံစမ်းစစ်ဆေးမှုကြောင့်ဖြစ်တဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြစ်တင်ပြောဆိုလိုက်တဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ပြည်내နိုင်ငံ Paris Mural ကရှောင်းစေလီစေလမ်းမကြီးပေါ်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ဘုံတုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်လောင်စာစီဇင်းလုံးမြင့်တက်မှုနဲ့နေထိုင်စရိတ်မြင့်မားလာတာကြောင့်ပြင်သစ်မှာသတင်းပတ်နဲ့ချီးပြီးတော့ဆန္ဒပြပွဲတွေဖြစ်ပွားလာနေတာပါလူပေါင်း1500ထက်မနည်းဟာ Paris Mural တခွင်ဆန္ဒပြနေကြတာဖြစ်ပြီးလူ130လောက်ကိုဖမ်းဆီးထားတယ်လို့ရဲတွေကပြောပါတယ်။တရင်လေးဘက်ကြဆန္ဒပြနေတာကြောင့်ကဘာလဲခီးသွားတွေအလာများတဲ့ Eiffel Tower နဲ့တခြားနေရာတော်များကိုပိတ်ထားပြီးတော့လုံခြုံရေးရဲထောင်နဲ့ချီလဲချထားပါတယ်။ဒီကနေ့စနေနေ့မှာဆန္ဒပြမဲ့အစည်းအဝေးကြောင့်အဖြစ်စီခံရမှာအလူခံရမှာကိုဆိုရင်ပြီးဈေးဆိုင်တော်များလည်းပိတ်ထားတယ်လို့အထင်ကြီးရလမ်းမကြီးတွေကိုလည်းရဲတွေကပိတ်ထားပါတယ်။ပြည်သက်တနိုင်ငံလုံးမှာရဲတပ်ဖွဲ့ဝင်ပေါင်း 19,000 ကျော်ချထားတာကြောင့်ဒါဟာလွန်ခဲ့တဲ့သတင်းပတ်ကထက်စာရင် 24,000 ပိုများလာတာပါဆန္ဒပြပွဲတွေအတွင်းပဋိပက္ခတွေကြောင့်လူပေါင်း 1,130 ကျော်လဲတန်းရရထားပါတယ်နိုဝင်ဘာလကတည်းကဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့လူ၄ဦးသေဆုံးခဲ့ရတယ်လို့လူမှုရဲ့တောင်းဆိုမှုတွေကြောင့်လောင်စာစီဇင်းလုံးမြင့်ဖို့ကိုသမ္မတအီမနျူရယ်မက်ခရွန်ကရည်ဆိုင်ခဲ့ပေမဲ့အလုသမားလူရန်စားတွေအငင်းစားတွေနဲ့အကြောင်းသူအကြောင်းသားတွေကိုထိခိုက်စေတဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဆန္ဒပြနေကြတာပါခင်ဗျာ
အမေရိကန်ပြည်ထောင်စုဟာအွန်လိုင်းပေါ်ကနေသတင်းမားတွေဖြန့်နေတဲ့ကိစ္စလို့စိုက်ဘာအရေးကိစ္စတွေနဲ့ပတ်သက်လာရင်ကင်တွေထိန်ချုပ်နိုင်စွာနေလာနေပြီလို့အထက်လွှတ်တော်ထောက်လှမ်ရေးကော်မတီကထိတ်တန့်ဒီမိုကရက်အမတ်တူကသတိပေးလိုက်ပါတယ်။စိုက်ဘာအရေးမှာပြင်းမဲ့ရုရှားနိုင်ငံကအသာစီးရနေပြီးတရုတ်နိုင်ငံကလည်းအမိလိုက်လာနေတယ်လို့ပြောပါတယ်။အွန်လိုင်းအင်တာနက်ကနေရည်ရွယ်ချက်နဲ့သတင်းမားဖြန့်တာပဲဖြစ်ဖြစ်မမှန်သတင်းအချက်အလက်တွေဖြန့်ဝေမှုကိုအမေရိကန်လိုပဲရင်ဆိုင်နေရတဲ့ရုရှားနိုင်ငံကတော့ဒီကိစ္စမှာအသာစီးရတာပုံရတယ်လို့လည်းအထက်လွှတ်တော်အမတ်မက်ခ်ဝါနာကတောက်ကြားနေမှာပြောပါတယ်။ရုရှားအတွက်တော့ဒီနီလန်းကထိရောက်ပြီးတော့ကုန်ရစီလဲတိတ်ကိုသက်တာတယ်လို့မစ္စတာဝါနာကပြောပါတယ်။အမေရိကန်ကာကွယ်ရေးအသုံးစရဲ့ရည်တည်ချက်ကိုပြန်လဲချင်းညို့ဖို့လဲသူကတိုက်တွန်းတောင်းဆိုသွားတာပါ။အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ကြောက်ဝင်နောက်ဆက်ခဲ့တာဟာအမေရိကန်ထောက်လှမ်ရေးရဲ့မအောင်မြင်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သမ္မတအင်ဂျီရိုနဲ့အထက်ဌာနကြီးတွေပြင်လွှတ်တော်အမတ်တွေဟာလည်းဒီကိစ္စကိုပေါ့ပေါ့တန်တန်တုံ့ပြန်နေကြတယ်ဆိုပြီးတော့မစ္စတာဝါနာကပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။ Cyber Internet ထိန်းချုပ်မှုတင်းကျပ်လာတဲ့တရုတ်နိုင်ငံကလည်း Artificial Intelligence လို့ခေါ်တဲ့မှန်ညာတူလုပ်ငန်း Quantum Computer လုပ်ငန်းနဲ့မြန်နှုံးမြ 5G ကွန်ရက်တယ်လီဖုန်းဝန်ဆောင်မှုလုပ်ငန်းတွေမှာအမေရိကန်ကိုကျော်လွန်ပြီးတော့ယင်းနေမြောက်နာနေပြီလို့လည်းသူကပြောဆိုသွားပါတယ်
။ American သမ္မတ Donald Trump ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှိနေ Michael Cohen နဲ့ရွေးကောက်ပွဲမစ္စစီယုံကြီးအဖွဲ့မန်နေဂျာ Paul Manafort ကိုထောင်တန်းကြခံတင်နေလို့နယူးယောက်ပြည်နယ်ရှိနေတဲ့အထူးဆောင်ကစစ်ဆေးမှု Robert Mueller ကဆိုပါတယ်။လိန်ဖျော်ဖြေရေးဇလန်ရိုက်ကူးသူ Stormy Daniels နဲ့ Playboy Model Karen McDougal ကို2016သမ္မတရွေးကောက်ပွဲမတိုင်ခင်မှာသမ္မတ Trump နဲ့သူတို့ကြားလိန်မိုင်းဆိုင်ရာပတ်သက်ခဲ့မှုကိုလူသိရှင်ကြားထုတ်မပြောဘူးနှုတ်ပိတ်တဲ့အနေနဲ့ရှေ့နေကိုဝင်ကငွေပေးခဲ့တယ်လို့အဲ့ဒီဆွဲချက်မှာဖော်ပြထားပါတယ်။ Trump ye nyun ja je ya kuwen ga agu lo ngwe pe kae da lo pi daw su shin ni ri ga pyo wa de da pyin 2016 ywe kaw pwe ya let dwe ne patet pi daw tu lo lo chin ne poun san myo phit la aw Russia ri saung yet khe de so ra ko le ei swa jet ma phaw pyat tha ba de a su ya a sin da ma mho ywe kaw pwe ye ya kaisa yet dwe ne patet pi daw pu paung saung yet khwen shi de Russia a su ya ye ja gan ko zin le ne ko win ha set twe mu shi khe chaung အထူးဆောင်သံစစ်ဆေးမှုမူလရဲ့အသေးစိတ်ဖော်ပြမှုကိုလည်းဆွဲချက်တစ်ခုမှတွေ့ရပါတယ်။သမ္မတထရမ့်ကတော့ရုရှားရင်းနဲ့ဘာမှမပတ်သက်ခဲ့ဘူးဆိုပြီးတော့တောက်လျှောက်ညှဉ်းဆန်လာခဲ့တာပါ။ဒါအပြင်ထရမ့်ရဲ့ message ရုံးရေးဖွဲ့မန်နေဂျာမနာဖို့ကလည်းသက်ဆိုင်ရာရှိနေတွေနဲ့ FBI အရာရှိတွေကိုလင်းလေထွက်ဆိုထားခဲ့ကြောင်းဆွဲချက်မှဖော်ပြထားပါတယ်။2019ခုနှစ်ကသူ့ပေါ်ဆွဲချက်တင်ခဲ့ပြီးတဲ့နောက်မှာမနာဖို့ဟာရုရှားထောက်လှမ်းရေးနဲ့ဆက်ဆက်မှုရှိတဲ့လူတူဦးနဲ့ဆက်သွယ်ခဲ့တယ်လို့ထရမ့်အစိုးရအဖွဲ့ဝင်တွေနဲ့ဆက်သွယ်ခဲ့တာကြောင့်ဒါဟာအထင်ရှားလင်ညာမှုဖြစ်တဲ့ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
။ Syria နိုင်ငံတွင်ကတပုံတွေကဓာတ်ရုပ်လက်နဲ့အုံပြုခဲ့တဲ့ဆိုပြီး Russia နဲ့ Syria တို့ပူးပေါင်းလှုပ်ကြံပြောဆိုခဲ့တယ်လို့ American ပြည်ထောင်စုကဆွဆွဲလိုက်ပါတယ်။ Syria နိုင်ငံထဲမှာနှွေမာလာတုံးကဓာတ်ရုပ်လက်နဲ့အုံပြုခဲ့တဲ့ဆိုတဲ့ Russia ရဲ့ပြောဆိုချက်ဟာအမှန်မဟုတ်ဘူးဆိုတာခိုင်လုံတဲ့သတင်းတွေရထားတယ်လို့ American ကမနေ့တောက်ကြနေမှာပြောပါတယ်။မျက်ရည်ရုပ်ပုံတွေကို Russia နဲ့ Syria တပ်တွေဖက်ကတော့အုံပြုခဲ့တာဖြစ်တယ်လို့လည်း American နိုင်ငံခြားရေးဌာနပြောခွင့်ရသူ Robert Palladio ကပြောပါတယ်။အစိုးရထိန်းချုပ်ထားတဲ့အလက်ပိုမျိုးအနည်းမှာကလိုရင်းတက်တွေပါတဲ့ဘုံတွေနဲ့ဆီးရီးယားသဘုံတွေကတက်ခိုက်ခဲ့တယ်ဆိုပြီးနှွေမာလာ24ရက်နေ့ကရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။အဲ့ဒီတက်ခိုက်မှုကြောင့်အသက်ရှူကျနေကြတဲ့ဆီးရီးယားနိုင်ငံသား100နီးပါးကိုလည်းဆေးရုံတင်လိုက်ရတယ်လို့ဆီးရီးယားအစိုးရပိုင်သတင်းဌာနကကြေညာခဲ့ပါတယ်။ရုရှားနဲ့ဆီးရီးယားဘက်ကအခုလိုလှုပ်ကြံပြောဆိုလိုက်တာဟာအစ်တစ်မြို့မှာအဖြစ်ခံရစေရအတွက်ယုံကြည်ချက်တွေပြက်ပြဲသွားအောင်လှုပ်ဆောင်မှာဖြစ်တယ်လို့လည်းပြောခွင့်ရသူပလာဒီနိုကဆွဆွဲပြောဆိုခဲ့တာပါ။အစ်တစ်မြို့ဟာဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့တပုံတွေရဲ့နောက်ဆုံးအမှတ်ခံမြေလည်းဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1068.3 MHz စိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာ။လေထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီး Top Glove ကိုစုံစမ်းစစ်ဆေးဖို့မလေးရှားအလုပ်သမားအခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။အဲ့ဒီကုမ္ပဏီဆက်ရုံရဲ့ရွှေပြောင်းအလုပ်သားတွေဟာနိုင်အတော်ကြာလွတ်လွတ်ရပြီးတော့သူတို့ပေါ်တင်နေတဲ့အကျွေးတွေကိုစက်ဖို့တရားမဝင်အချိန်ပိုတွေဆင်းနေရတယ်ဆိုတဲ့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်အခုလိုတောင်းဆိုလိုက်တာပါ။အလုပ်သမားတွေဟာမလေးရှားဥပဒေကခွင့်ပြုထားတဲ့အချိန်တက်ပိုးပြီးတော့အလုပ်လုပ်နေကြကြောင်း Writers သတင်းဌာနရဲ့ကြာလာပြီးနေ့ကထုတ်ပြန်တဲ့အချက်လက်တွေအရသိရပါတယ်။ကမ္ဘာပေါ်မှာသုံးဆွဲနေတဲ့ Robert Lane 25ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့ Top Glove ကုမ္ပဏီကတော့အခုလိုဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတော့မှဖြစ်ပြီးတော့မမှန်ကန်တဲ့နီးလန်းတဲ့လှုပ်သားတဲ့စုဆောင်သူတွေနဲ့ဆက်လက်ဆက်ဆံတော့မှမဟုတ်ကြောင်း။နောက်ဒီအလုပ်သမားတွေအလုပ်နာချိန်အပြည့်အဝရရှိရေးအသေးချာဆောင်ရွက်သွားမှဖြစ်ကြောင်းပြောပါတယ်။ Top Glove ကုမ္ပဏီဟာဆေးရုံသုံးလက်အိတ်တွေကို Britain နဲ့ American ပါဝင်နိုင်ငံပေါင်း195နိုင်ငံကိုတင်သွင်းနေတာပါ။မလေးရှားနိုင်ငံကဒီလုပ်ငန်းမှာရွှေပြောင်းလုပ်သားပေါင်း10,000ကျော်လုပ်လို့နေပြီးတော့အဲ့ဒီထက်မှနီပေါ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလုပ်သားတွေလည်းပါဝင်ပါတယ်။အဲ့ဒီလုပ်သားတွေဟာသူတို့ကိုပို့ဆောင်ပေးတဲ့အလုပ်သမားပွဲစားတွေကိုမလေးရှားရင်းကစ် 9,000 အမေရိကန်ဒေါ်လာ 1,200 အလင်းအမြန်ပြန်ပေးနိုင်ဖို့အတွက်အခုလိုအချိန်ပိုလုပ်နေတာလို့လည်း Writer သတင်းဌာနကပြောပါရခင်ဗျာ။
ဝင်ငွေအလက်အလက်နဲ့ဝင်ငွေနှိမ့်တဲ့နိုင်ငံတွေကငွေကြေးလွှဲပြောင်းပေးပို့တာတွေ2018ခုနှစ်ထဲမှာတိုးမြင့်လာတယ်လို့ကမ္ဘာ့ဘဏ်ကနောက်ဆုံးထုတ်ပြန်လိုက်တဲ့ Migration and Development Brief စာဆောင်မှာဖော်ပြထားပါတယ်။ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကငွေတွေတရဝင်လွှဲပြောင်းပေးပို့တာဟာ 10.8 ရာခိုင်နှုန်းနဲ့စုစုပေါင်းဒေါ်လာ928တန်အထိရောက်လာလိမ့်မယ်လို့လည်းကမ္ဘာ့ဘဏ်ကဒီကနေ့ထုတ်ပြန်ချက်မှာခန့်မှန်းဖော်ပြထားပါတယ်။ကမ္ဘာတစ်ဝန်းလုံးအတိုင်းအတာနဲ့ဆိုရင်တော့ 10.3 ရာခိုင်နှုန်းဒေါ်လာ689ဘီလီယံအထိရှိလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ဒီနှစ်ထဲမှာအိန္ဒိယကိုလွှဲပြောင်းပေးပို့တဲ့ငွေဟာအမေရိကန်ဒေါ်လာဘီလီယံ80နဲ့ပမာဏအများဆုံးဖြစ်နေပြီးသူ့နောက်မှာတော့တရုတ်၊မက္ကဆီကို၊ဖိလစ်ပိုင်နဲ့အီဂျစ်နိုင်ငံတို့ကအတီးတီရှိနေပါတယ်။ဒေါ်လာ100ငွေလွှဲခါကတော့6.9ရာခိုင်နှုန်းနဲ့ဈေးမြင့်နေပါသေးတယ
်။အီတလီနိုင်ငံမှာဒီကနေ့ဒီ night club တစ်ခုကရုံးရင်ဆန်ကပ်ပြမှုတွေအတွင်းလူ6ဦးတေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့ဒဏ်ရာရသွားပါတယ်။တေဆုံးသူတွေထဲမှာမင်းကလေး9ဦးနဲ့မင်းကလေး3ဦးနဲ့ယောက်ျားလေး2ဦးပါဝင်ပါတယ်နောက်ထပ်2ဦးကတော့ဒီ Coronel D မျိုးကလက်တနာ Azura Night Club မှာဒီပြတာတဲ့ဖြောပြပွဲတစ်ခုကိုလာရင်တမိဖြစ်သူကိုလိုက်ပို့ပေးတဲ့မိခင်ဖြစ်ပါတယ် တရားရတဲ့သူတွေကတော့12ဦးလောက်ရှိပြီးတော့သူတို့တွေဟာအသေးအံအခြေအနေမှာရှိနေတယ်လို့ပြောပါတယ်။အီတာလီယန်သတင်းဌာနတွေကတော့ဒီပြပွဲကိုလာတဲ့သူတဦးဟာပက်ပါစပရေးကိုအသုံးပြုခဲ့ရတာကနေရုံးရင်းဆန်ကပ်ဖြစ်သွားတယ်လို့ဆိုပါတယ်။ဒီဖျော်ဖြေပွဲကိုလာကြတဲ့သူ1000နီးပါးလောက်ရှိတယ်လို့ပြင်သစ်သတင်းဌာန AFP ကပြောပါတယ်။
American Akata Agency NASA ကနေအင်္ဂါဂျိုပေါ်လွှတ်တင်လိုက်တဲ့ယာဉ်ကနေစကလုံးနဲ့ဖော်ပြလို့မရတဲ့ပထမဆုံးအတန်တစ်ခုကိုဖန်ယူပေးပို့လိုက်ပါတယ်။ The Jet Propulsion တပ်ခွဲခန်းကနေအင်္ဂါဂျိုပေါ်ကအဲ့ဒီအတန်ကိုမနေ့တောက်ကြနေကထုတ်ပြန်လိုက်တာပါ။ Inside Lander ဆိုတဲ့မောင်းသူမဲ့ Akata စူဇန်လေးလာရဲ့ယာဉ်ဟာအင်္ဂါဂျိုပေါ်ဆင်းသက်ပြီးတစ်ပတ်အတွင်းမှာပဲခတ်တူတူအတန်လိုင်းတွေကိုဖန်ယူနိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတန်တွေဟာတနအီကို30ကနေ15ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတယ်လို့လည်းခန့်မှန်းရပါတယ်။သုတေသနပညာရှင်တွေရဲ့အဆိုအရတဟာအင်္ဂါဂျိုစီကနေအင်္ဂါဂျိုစီကအတန်ကိုလူရဲ့နားနဲ့ပထမဆုံးကြားတာလည်းဖြစ်တယ်လို့ဆိုပါတယ
်
စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးစနေနေ့နေ့ကင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်စစ်ပွဲရင်ရက်တန့်ရင်ငြင်းငြင်းစွာဆန္ဒပြခဲ့တဲ့ကချင်ပြည်နယ်ကစစ်တပ်တင်ဒုက္ခသည်တွေအရေးလှုပ်ရှားသူ3ဦးကိုစစ်တပ်အတရေဖြတ်မှုနဲ့မြကြီးနားတရားရုံးကပြစ်ဒဏ်ချလိုက်တာကတော့မြန်မာနိုင်ငံဥတီရှောက်လန်းနေတဲ့ဒီမိုကရေစီစနစ်နဲ့လုံးဝကွဲလဲနေတယ်လို့နိုင်ငံတကာတန်တမန်အတိုင်ဝိုင်းကဝေဖန်လိုက်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကန့်သက်ခံခဲ့ရတဲ့ဒီကိစ္စအတွက်တရားရုံးအစဉ်အဆက်အယူခံဝင်သွားဖို့ပြင်ဆင်နေတယ်လို့လူခွေးရှင်တွေကလည်းပြောပါတယ်အပြည့်စုံဆက်ပြီးတင်ပြပေးပါမယ်ကချင်ပြည်နယ်မြကြီးနားမြို့မနောခွင်းကနေပြီးတော့တမျိုးလုံးလှည့်လည်ပြီးငြင်းငြင်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ချီပါဝင်တဲ့လှုပ်ရှားမှုမှာဥဆောင်ကော်မတီဝင်3ဦးဖြစ်တဲ့ကိုလောင်စောင်းဦးစော်ဂျန်နယ်ဒေါ်နန်ဘူတို့ကိုစစ်တပ်ရဲ့ဂုံတိုက်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတဲ့ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကပုံမှန်900နဲ့တရားစွဲဆိုခဲ့တဲ့အပေါ်ကချင်ပြည်နယ်မြကြီးနားတရားရုံးကနေဒီဇင်ဘာလ9ရက်နေ့ကထောင်နဲ့6လနဲ့ငွေရန်9သိန်းကျပ်ချမှတ်လိုက်တာဖြစ်ပါတယ်အခုလိုမျိုးထောင်နဲ့ငွေရန်ချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံကများစွာစိတ်မကောင်းဖြစ်မိကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီရက်ဖက်အဖွဲ့အစည်းတက်ကြွလှုပ်ရှားသူတွေဟာကချင်ပြည်နယ်အတွင်းမှာငြိမ်းချမ်းစွာအဖြေရှာရေးနဲ့တိုက်ပွဲတွေအဆုံးသတ်ရေးဆောင်ရွက်နေကြသူတွေဖြစ်ပြီးစည်ရေးပဋိပက္ခကြောင့်ဒုက္ခရောက်နေကြသူတွေကိုလူသားချင်းစာနာမှုအကူအညီတွေရရှိရေးဆောင်ရွက်နေကြသူတွေဖြစ်တဲ့အတွက်ဒီမိုကရေစီခေတ်မှာတော့ဒီလိုလှုပ်ရှားမှုဟာတရားစွဲဆိုရန်မဟုတ်တဲ့အတွက်ဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားသုံးသပ်ဖို့တာဝန်ရှိသူတွေကိုမိမိတို့တိုက်တွန်းပါတယ်ဆိုပြီးအမေရိကန်တန်ယုံကထုတ်ပြန်တာပါ။ဒီပြိုင်တစ်ထဲမှာပဲဒီလိုထောင်နဲ့အပြစ်ပေးလိုက်တာဟာမြန်မာနိုင်ငံအတွင်းအရက်ဖက်လူအဖွဲ့အစည်းအတွက်စိုးရိမ်ပွဲရာသတင်းတရက်ဖြစ်တဲ့ဆိုပြီး EU ဥရောပသမ္မတကလည်းသဘောထားထုတ်ပြန်ပါတယ်။ငြိမ်းချမ်းရေးနဲ့အကြမ်းဖက်မှုပြိပခါတွေမှာပိတ်မိနေတဲ့ပြည်သူတွေအတွက်ဆန္ဒထုတ်ဖော်မှုဟာရာဇဝတ်ပြစ်မှုအဖြစ်မသတ်မှတ်တင်ကြောင်းနဲ့ EU ဥရောပသမ္မတအနေနဲ့ဒီတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာလွန်စွာစိတ်မကောင်းဖြစ်ရပြီးတော့သက်ဆိုင်ရာအာဏာပိုင်တွေဘက်ကပြစ်ဒဏ်ကိုပြန်လည်သုံးသပ်ပေးဖို့သဘောထားထုတ်ပြန်ခဲ့ပါတယ်။အလားတူဆွီဒင်တန်ယုံဘက်ကလည်းဒီလိုအမိန့်ချမှတ်လိုက်တဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်မိကြောင်းနဲ့မြန်မာစိုးရိမ်တဲ့တံပရောအနေနဲ့ပြည်သူတွေလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလဲလှယ်ခွင့်ကိုလေးစားဖို့လိုကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ကချင်အမျိုးသားအစည်းအရုံး KNO ဘက်ကလည်းဒီလိုငြိမ်းချမ်းစွာလှုပ်ရှားသူတွေကိုထောင်သွင်းအကျဉ်းချတဲ့လုပ်ရက်ကတော့မလုံသင့်မလုံအပ်တဲ့လုပ်ရက်ဖြစ်တဲ့ဆိုပြီး KNO ဥက္ကဋ္ဌဒူဝါဘောဝန်လျော်ကလည်းသူ့သဘောထားကချင်သတင်းမီဒီယာကိုထုတ်ဖော်ပြောဆိုခဲ့ပါတယ်
။နံပါတ်၁ကအယုတ်ဆိုးတယ်ဆိုတော့အဲ့ဒါကိုပြောချင်တယ်ဒါကြောင့်မလို့ဒီလူတို့ကိုလူတို့ရဲ့အရေးကိုတအောင်ဆူပေးတဲ့လူငယ်တွေဒါကလူတို့ရဲ့ခေါင်းဆောင်တွေဖြစ်တယ်နော်သူတို့တော့တနည်းအားဖြင့်ဒီလူငယ်၃ဦးကသူရေးကောင်းတယ်လည်းဖြစ်တယ်ဘာဖြစ်လို့ဆိုတော့ကိုယ့်လူမျိုးတွေကိုယ့်တိုင်းရင်းသားတွေကိုယ့်ရဲ့ရက်ရွာကပြည်သူလူထုဒုက္ခဖြစ်နေတဲ့ကိစ္စကိုသူတို့ကကယ်ဆယ်ရမယ်လုံခြုံမှုပေးရမယ်ဆိုပြီးတော့တောင်းဆိုတဲ့ခေါင်းဆောင်တွေဖြစ်တဲ့ခါကျတော့သူတို့ကတော့ချီးမြှောက်ရမှာပဲဖြစ်တယ်ဟိုဂုံရှိတယ်သူတို့လုပ်တဲ့အလုပ်တွေကဒါပေမဲ့အခုလက်ရှိ NLD အစိုးရနဲ့စစ်အစိုးရကဖွဲ့စည်းထားတဲ့ဒီပြည်နယ်တရားရုံးကနေပြီးတော့အခုလိုသူတို့ကိုထောင်ဒဏ်6လနဲ့ငွေဒဏ်5တင်းချလိုက်တဲ့ကိစ္စကအင်မတန်အယုတ်ဆိုးတယ် လုံးဝမလုတ်တဲ့ကိစ္စကိုလုပ်နေတယ်လို့ပထမဆုံးကျွန်တော်တို့ကအဲ့လိုပြောချင်တယ်။ဒါကြောင့်မလို့ဒီကိစ္စကိုလုံးဝကန့်ကွက်တယ်
ကချင်ငင်းညာရေးလှုပ်ရှားသူတွေကိုအခုဆိုရင်တော့တရားရုံးကနေတခါတဲ့အချုပ်ကားနဲ့ခေါ်ဆောင်သွားပြီးထောင်တွင်းအကျဉ်းချထားလိုက်ပြီးဖြစ်ပါတယ်။သူတို့ရဲ့အမှုတရားရုံးအစဉ်စဉ်အယူခံဝင်သွားဖို့မိသားစုနဲ့အတူရှေ့နေတွေဥပဒေအကြံပေးပုဂ္ဂိုလ်တွေဘက်ကတရားဥပဒေလမ်းကြောင်းတိုင်ဆောင်ရွက်သွားဖို့စီစဉ်နေပြီလို့ကချင်လူခွင့်ရေးရှင်တွေဦးခွန်တော်က VOA မြန်မာပိုင်းကိုပြောပါတယ
်။အခုကျွန်တော်ဥပဒေနဲ့အညီကျွန်တော်တို့ဆင့်ဆင့်ပေါ့နော်။အယူခံတယောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။လောလောဆယ်ကတော့ဥပဒေရကျွန်တော်တို့ကဒီတရားရုံးအစဉ်စဉ်ကိုအယူခံဒီစမှုတက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်ဒီဥစ္စာကတော့ကျွန်တော်တို့ရဲ့အမြင်ကတော့လေအာဒီတတ်မတော်ကိုထိရင်တော့ဒါမျိုးဖြစ်မယ်ဆိုပြီးတော့မှကျွန်တော်ပြည်သူလူထုကိုဟောပါပေါ့ message ပေးတဲ့သဘောတော့ကျွန်တော်တို့သုံးသပ်တာပေါ့လေနောက်တစ်ခုကဒီဥစ္စာတော့တော်တော်ထူးဆန်းတယ်ဗျတရားစီရင်သမိုင်းမှာတော့ဒီလိုပြစ်တာကတော့တော်တော်အမြင့်ဆုံးကိုရောက်နေတာပေါ့နော်ဒီတရားစီရင်နယ်ပယ်မှာပါဝင်ပတ်သက်နေတဲ့လူတွေဆိုတော့မိကွန်းထုတ်ဆရာကြီးတော့အများကြီးရှိလာတာပေါ့
ကချင်ငင်းညာရေးလှုပ်ရှားသူတွေကိုတရားလိုလုပ်ပြီးတရားဆွဲဆိုခဲ့သူကတော့မြောက်ပိုင်းနိုင်စစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဖြစ်ပြီးမြကြီးနာတရားရုံးတရားသူကြီးဘက်ကထောင်နှံနဲ့ငွေရန်ကိုအပြစ်ပေးခဲ့တာဖြစ်ပါတယ်ရှင
်တော်တော်ရှင်များရှင်ဒါနဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုကျိုးပန်းနေတဲ့အရက်သားအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲဒီမိုကရေစီထွန်းကားရေးကိုဘလို့လူတွေဘလို့အရာတွေကအခန့်အတားဖြစ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးညွှန်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်သောတာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသေးရှင်။သောတာရှင်များရှင်အိန္ဒိယသမ္မတနဲ့ဇနီးဟာဒီဇင်ဘာလ10ရက်နေ့ကနေပြီးတော့14ရက်နေ့အထိမြန်မာနိုင်ငံကိုအလဲပတ်ရောက်လာဖို့ရှိတယ်ဆိုပြီးအိန္ဒိယသတင်းတွေမှာဖော်ပြပါတယ်ဒီ9ရက်တာခီးစဉ်တွင်မှာတော့သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့နဲ့တွေ့ဆုံသွားဖို့ရှိပြီးတော့တနိုင်ငံသဘောတူညီမှုစာချုပ်တွေတော်တော်များများလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်အိန္ဒိယမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့အိန္ဒိယမှာနှစ်20ကျော်နေထိုင်ခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေကိုဆက်သွယ်မေးမြန်းထားတဲ့ကိုကျော်အောင်တွင်ကအပြည့်အစုံတင်ပြထားတာဆင်ပါရှင
်မြန်မာပြည်မှာရက်သားစုအပ်တက်လာပြီးနောက်ပိုင်းအိန္ဒိယမြန်မာဆက်ဆံရေးကအရင်စစ်ဘက်ကအုပ်ချုပ်တဲ့ကာလနဲ့ဘလို့ကွာခြားချက်တွေထူးခြားခြားရှိပါလဲခင်ဗျာဘလို့တိုးတက်မှုတွေရှိပါလဲ
အိန္ဒိယမြန်မာဆက်ဆံရေးကိုနှစ်အနည်းငယ်လောက်ပဲနောက်တန်ကြည့်လို့ရှိရင်အိန္ဒိယမှာဒေါက်တာအဘူကလန်ခေါ်တဲ့သိပ္ပံပညာရှင်သမ္မတဖြစ်တဲ့အချိန်ဗမာပြည်မှာလည်းဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်နေတဲ့အချိန်တုန်းကအိန္ဒိယနိုင်ငံကဗိုလ်ချုပ်မှုကြီးတန်းရွှေကိုလျှို့ဝှက်ဒီပြည်ကြည့်တည်ပေးအဲ့ဒီတဲ့ငယ်ကကျွန်တော် WikiLeaks မှာထွက်ခဲ့တော့ကျွန်တော်တို့အတော်ကိုမကျေနပ်ဖြစ်အောင်ပုံပြမှုကြီးတန်းရွှေကိုနိုင်ကလည်းအိန္ဒိယကိုသူ့လက်ထက်မှာနှစ်ခေါက်တော့ဟိုအိန္ဒိယကိုလာတယ်ခင်ဗျာတနည်းပြအိန္ဒိယဟာတက်နေတဲ့အစိုးရစစ်အစိုးရဖြစ်ပါစေနိုင်ငံဆက်ဆံရေးကိုအစိုးရအကြိုက်လေးတည်းဆိုရင်အခြေခံကိုရှိခဲ့တယ်လို့ကျွန်တော်နားလည်ပါတယ်ခုအရသာအစိုးရလို့ခေါ်မဲ့ဒီတမတ်20တွင်မှာလည်းပဲဒီတိုင်းပဲအိန္ဒိယဟာမြန်မာနိုင်ငံအစိုးရနဲ့ဆင်ပြောင်းကြိုးစားတဲ့နိုင်ငံရေးပေါ်စီကိုကျင့်သုံးတယ်လို့ကျွန်တော်ယူဆပါတယ်။ကျော်အောင်ဆန်းစုကြည်ရတော်နဲ့လည်းပို့ထူးကြတာပေါ့။အဲသူကအိန္ဒိယအခြေခံအိန္ဒိယဟိုတမန်ကြောင်နဲ့ရှိတာတစ်ချက်ပေါ့နော်
။ဟုတ်ကဲ့။နိုင်ငံဆက်ဆံရေးဆိုတဲ့နေရာမှာစီးရေးရဆက်ဆံရေးရှိမယ်၊စီးပွားရေးရဆက်ဆံရေးရှိမယ်။ဒီနှစ်ခုပေါ်လေအဓိကအဖြစ်နိုင်ငံရေးရဆက်ဆံရေးဆိုတော့အိန္ဒိယနဲ့မြန်မာဆက်ဆံရေးမှာဘယ်ဟာပို့ပြီးတော့အသီးသီးသားသားအားကောင်းတယ်လို့ဆရာထင်ပါလဲခင်ဗျ။အ
ိုးအစိုးရကကာလပေါ့1990အထိကတော့သမဂ္ဂဝိစီဘက်ကိုလုံလုံထောက်ခံရတဲ့ဗဇ္ဇကံကြီးရှိလာတဲ့အဲ့နောက်မှာပြောင်းပြန်ပြန်ပြီးတော့တက်နေတဲ့အစိုးရကိုထောက်ခံတဲ့လမ်းကြောင်းပြောင်းပါလေစီရေးကနေစီရေးစီရေးချင်းဆက်ဆက်ရေးကစားခဲ့ရကနေနောက်ကြတော့တိုးတက်လာပြီးတော့ပြောင်းလဲလာတယ်အဲ့ဒီချိန်မှာအိန္ဒိယကသူ့ရဲ့လုံခြုံရေးအရှိတ
ညနေစာလုံးလုံးကြီးတောင်းကပဲကြည့်ခဲ့ပြီးတော့စီးပွားရေးတွေကျန်တဲ့အရေးတွေကိုသူကခတ်ကိုယ်ကိုလည်းထားခဲ့ဒီနောက်ပိုင်းကျတော့နှစ်နိုင်ငံလေဆက်တွေကဖွံ့ဖြိုးရေးကိစ္စရေသုံးနိုင်ငံဖြတ်လန်းအပါအဝင်ပေါ့နော်သူရဲ့စီးပွားရေးဘက်ကပါဦးစားပေးလာတဲ့ policy ကိုအိန္ဒိယကပြောင်းလဲလာပါတယ်ဒါကြောင့်အခုကြည့်ရမှာလေအိန္ဒိယနိုင်ငံကဗမာနိုင်ငံကိုချေပုတ်ပြီးတော့သူရဲ့စီးပွားရေးတို့ပြအောင်ဘယ်လိုလုပ်မလဲဆိုတာကိုသူကြည့်ရမယ်လို့ယူဆတဲ့အတွက်စစ်တွေစိတ်ကအပေါဝန်ကလရာဖွံ့ဖြိုးရေးပါဝန်နောက်ချင်းပြည်နယ်မှာလုပ်နေတဲ့ကိစ္စရဲ့နောက် ID ကိစ္စတွေပါပို့ပြီးတော့ကြေပြတ်လာလိမ့်မယ်လို့မြန်မာပါတယ်ခင်ဗ
ျဟုတ်ကဲ့တရုတ်မြန်မာဆက်ဆံရေးနဲ့အိန္ဒိယမြန်မာဆက်ဆံရေးမှာဘယ်ဘက်ကပို့ပြီးတော့အားသာမှုရှိရလို့ဆရာတွေ့ပါလဲ
ဘယ်လိုပြအိန္ဒိယနိုင်ငံကြီးနဲ့နိုင်ငံရဲ့တမန်ကြောင်ကြည့်ရင်တရုတ်ဟာဒုညနိုင်ငံကိုဝန်တိုက်ခဲ့တဲ့တမန်ကြောင်ရှိပြီးအိန္ဒိယကဘယ်နိုင်ငံကိုမှဝန်တိုက်ခဲ့တဲ့သူကသာအတိုက်ခံရတဲ့နိုင်ငံဖြစ်တော့အိန္ဒိယနဲ့ဆက်ဆံရတာကျွန်တော်တို့နောက်ကျောလုံနေလို့ကျွန်တော်တို့ပထမပြောပြရစီနောက်ဒုတိယတစ်ချက်ကတရုတ်နိုင်ငံဟာသူခေါင်းဆောင်အဆက်ဆက်ရေရှည်ကြည့်တဲ့အမြင်နဲ့150တရာကိုကြည့်တဲ့အမြင်နဲ့သူကနိုင်ငံတကာဆက်ဆံရေးကိုလုပ်ပါတယ်အဲ့ထက်မှပမာနိုင်ငံတပည့်လေးရတဲ့တခုအပေါ့ဝင်ပေါ့အိန္ဒိယကတော့ခုမှရေလိုဆန်ဆန်လေးတွေလုပ်လာတော့အကြီးအကျယ်မြောက်မှန်းတဲ့ကိုကြည့်လို့ရှိရင်တရုတ်ကအင်တာမကြည့်ပြီးတော့အိန္ဒိယကသေးတယ်လို့ပြောလို့ရပါတယ်နှစ်နိုင်ငံဆက်ဆံရေးအရာပြောရင်အိန္ဒိယနဲ့ပမာဆက်ဆံရေးကပိုပြီးတော့သိမြတ်မှုရှိတယ်လို့ပြောကြပါတယ်ကျွန်တော်တို့ကြိုးစိုးတဲ့အဖြစ်အပျက်တစ်ခုလို့မြင်ပါတယ
်အိန္ဒိယတမရမြန်မာပြည်သွားလည်မဲ့အချိန်ဟာဒီမြန်မာနိုင်ငံမှာရိုဟင်ဂျာပြဿနာလည်းတော်တော်ကြီးကြီးမားမားရှိနေတဲ့နိုင်ငံတကာကလည်းစိတ်ဝင်စားနေတယ်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့တရုတ်ကလည်းပါဝင်ပတ်သက်မှုတွေရှိတယ်အိန္ဒိယဘက်ကလည်းတိုင်းနာတစ်ခုတည်းပါဝင်ပတ်သက်မှုတွေရှိတယ်တရုတ်နိုင်ငံမှာရိုဟင်ဂျာတွေထူးခြားခြားကျွန်တော်တို့ရှိတယ်လို့မကြားမိပေမဲ့အိန္ဒိယနိုင်ငံမှာရိုဟင်ဂျာက4000ကျော်လောက်ရှိတယ်လို့သတင်းတွေမှာတွေ့ရပါတယ
်အိန္ဒိယနိုင်ငံကဒုက္ခသည်လို့ခေါ်တဲ့ refugee policy ကအန္တမညင်သာပါတယ်ဘယ်နိုင်ငံကလာလာဘယ်နေဆက်ကလာလာသူကလူသားချင်းစာနာထောက်ထားမှုတောင်းမှရှိပါတယ်။နောက်ရိုဟင်ညာလို့ပြောတဲ့မွတ်စလင်ဘာသာဝင်ဒုက္ခသည်တွေကအိန္ဒိယကိုဝင်နေတာတော်တော်ကိုကြားပါပြီ။ဆိုတော့ရိုဟင်ညာနာမည်မရှိပါဘူးစကား။ဗမာနိုင်ငံမှာအခုရင်ဆိုင်နေရတဲ့ရိုဟင်ညာဆိုတဲ့နိုင်ငံကဖိအားပေါ်မှာအိန္ဒိယကတရုတ်ထက်စာရင်စာနာထောက်ထားမှုတောင်းကနေကြည့်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဒါနိုင်ငံတကာကပူလောင်တဲ့ issue တစ်ခုဖြစ်တော့နိုင်ငံကောင်းဆောင်ပြောလာရင်မပြောမဖြစ်လို့ဒီကိစ္စတော့ပြောကောင်းပြောပါလိမ့်မယ်ခင်ဗျာ
ဒီအိန္ဒိယသမရလာမဲ့ခီးစဉ်မှာမြန်မာနိုင်ငံအနေနဲ့ဘလို့အကျိုးမြတ်တွေရအောင်ဘလို့တင်တယ်လို့ထင်ပါလဲခင်ဗျာ
အိန္ဒိယမှာကျွန်တော်တို့နဲ့လိုက်လျောညီထွေတဲ့အတတ်ပညာအသိပညာအထောက်အကူတွေအများကြီးရှိပါတယ်စိုက်ပျိုးရေးနယ်ပယ် IT နယ်ပယ်နဲ့ပညာရေးနယ်ပယ်ကရစရာတွေကိုကျွန်တော်တို့အသုံးချတဲ့နယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ကိုကျော်အောင်လင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါလေရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလာတဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါရယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အပေါ်မှာလူလူထောက်ခံမှုစံချိန်တင်လောက်အောင်ကြာစင်းသွားရတာကတော့ရုရှားစုံစမ်းစစ်ဆေးရေးကြောင့်ဖြစ်တယ်ဆိုပြီးပြတင်ပြောဆိုလိုက်ပါရယ်အစိုးရရှိနေတဲ့ဘက်ကဒီရုရှားစုံစမ်းစစ်ဆေးရေးမှာအရေးပါတဲ့သူနှစ်ယောက်ဖြစ်တယ်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးမန်နေဂျာဟောင်းပေါ်မန်နဖော်နဲ့သမ္မတရဲ့ရှေ့နေဟောင်းမိုက်ကယ်ကိုဟနိုနဲ့ပတ်သက်တဲ့နောက်ထပ်သတင်းအချက်အလက်တွေကိုဖွင့်ချသွားမယ်လို့မျှော်လင့်နေကြပါပဲရုရှားစုံစမ်းစစ်ဆေးရေးနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ကအခုလိုနောက်ဆုံးတိုက်ခိုက်လိုက်တာဖြစ်ပါတယ် VOA သတင်းတောက်ဂျင်းမလုံးသတင်းပေးပို့ထားတာကိုရနိုင်ကြောပြပေးပါရှင
်သမ္မတထရမ့်အပေါ်မှာလူလူထောက်ခံမှုကအခုဆိုရင်ပြင်းပြအားဖြင့်43ရာခိုင်နှုန်းသာရှိပြီးတော့အခုလိုလူလူထောက်ခံမှုကြာစင်းရတာဟာသူ့အဆိုအရတော့နိုင်ငံရေးအရသူ့ကိုအကွက်စင်လှုပ်ချန်တဲ့ရုရှားစုံစမ်းစစ်ဆေးရေးကြောင့်ဖြစ်တယ်လို့သမ္မတထရမ့်က Twitter ကနေအပြစ်တင်လိုက်ပါတယ်ဒါပြန်ဒီစုံစမ်းစစ်ဆေးရေးဟာတိုင်းပြည်အတွက်လည်းမကောင်းဘူးဆိုပြီးသူကပြောပါတယ
် This is a investigation where many millions of dollars has been spent
ဒီစုံစမ်းစစ်ဆေးရေးကငွေသန်းပေါင်းများစွာသုံးပြီးလုပ်နေတဲ့စုံစမ်းစစ်ဆေးရေးပါဘာမှပူပေါင်းကြံစီတာလည်းမရှိပါဘူးပူပေါင်းကြံစီတယ်လို့ယူဆနေကြတာပါဘာမှမရှိပါဘူးဒါတိုင်းပြည်အတွက်မကောင်းဘူးလို့ကျွန်တော်ထင်ပါတယ်ရှက်ဖို့လည်းကောင်းပါတယ်
သမ္မတထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းမန်နေဂျာဟောင်းပေါ်မန်နဖော့အနေနဲ့စုံစမ်းစစ်ဆေးသူတွေကိုဘယ်လိုလိမ်ညာထွက်ဆိုခဲ့တယ်ဆိုတဲ့နောက်ထပ်အသေးစိတ်အချက်အလက်တွေကိုအစိုးရရှိနေတဲ့ဘက်ကထုတ်ပြန်သွားဖို့ရှိပါတယ်။ဒါပြန်သမ္မတထရမ့်ရဲ့ရှေ့နေဟောင်းမိုက်ကယ်ကိုဝင်ဘက်ကပူးပေါင်းဆောင်ရွက်မှုတွေကိုလည်းထုတ်ပြန်သွားမယ်လို့ပြောလို့ရပါတယ်။အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်တဲ့ဒီရုရှားစုံစမ်းစစ်ဆေးဟာတဖြည်းဖြည်းနဲ့အချိန်ရလာနေတယ်လို့Connecticut တက္ကသိုလ်ကဥပဒေပညာရှင် Doug Spencer ကပြောပါတယ
် I think this was always the end goal was to figure out whether there was a connection between the campaign and Russian activity.
ဟာယူကဝဲအောင်နေဖွင့်တဲ့ရုရှားတို့ကြားဆက်သွယ်မှုရရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်ဖို့ကအန်တီမရည်မှန်းချက်လို့ထင်ပါတယ်။နောက်ဒုတိယမေးခွန်းအနေနဲ့မေးစရာကတော့တနက်ထရန့်တူးချင်းအနေနဲ့ရောအဆက်အသွယ်တစုံတရာရှိသလားဆိုတာပါ။
အခုသတင်းမှအစောပိုင်းတုန်းကတော့အစိုးရရှိနေဒီဘက်ကသမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းဒီစုံစမ်းစစ်ဆေးရေးမှာကြေကြေပြင်းပြပူးပေါင်းဆောင်ရွက်ခဲ့တယ်ဆိုပြီးသူ့ကိုထောင်ထဲမှာချမှတ်ဖို့အဆိုပြုခဲ့ပါတယ်။ဒါကိုကြည်ချင်းအဖြစ်စုံစမ်းစစ်ဆေးမှုအဆုံးသတ်ဖို့ကအများကြီးလိုသေးတယ်ဆိုတာကိုပြနေတယ်လို့ American တက္ကသိုလ်က Travel Bombokh Chris Edelson က Skype ကနေတင်ပြောပါတယ
်။ It hasn't wrapped up. It's not wrapping up anytime soon. There will be more to come. This will certainly lead to
ဒီစုံစမ်းစစ်ဆေးရေးကမပြီးသေးပါဘူးတိတ်မကြခင်မှာလည်းအဆုံးသတ်ဖို့မရှိပဲနောက်ထပ်လည်းထပ်လာဖို့ရှိပါတယ်ဒီကနေနောက်ထပ်လည်းသတင်းအချက်အလက်တွေတေချာပေါက်ထပ်ထွက်လာဖို့ရှိနေပါတယ်ကျွန်တော်အထင်တော့နောက်ပိုင်းမှာလည်းဆွဲချက်တင်တာတွေနဲ့နောက်ထပ်ပူးပေါင်းဆောင်ရွက်တဲ့သူတွေထပ်ပြီးထွက်လာဖို့ရှိပြီးတော့သူတို့အနေနဲ့ဘာတွေဖော်ထုတ်လာမလဲဆိုတာကိုတွေးရမှာပ
ါဒီရုရှားစုံစမ်းစစ်ဆေးရေးဟာသမ္မတထရမ့်နောက်တစ်ကြိမ်ရွေးကောက်ပွဲဝင်မှုပြင်ဆင်နေတဲ့အချိန်မှာအထွတ်ထိပ်ကိုဥတီလာနိုင်ပွဲရှိတယ်လို့ National Journal က Tom DeFrank ကသုံးသပ်ပါတယ
်။ Mueller is a problem for President Trump and President Trump knows that. That's why he's yelling so much. I mean,
Donald Trump အတွက်ကတော့မူလာဟာပြဿနာဖြစ်ပြီးဒါကို Donald Trump သိပါတယ်။ဒါကြောင့်လည်းသူကဒါကိုအကြီးအကျယ်ဝေဖန်ပြောဆိုနေတာပါ။ဒါက Donald Trump အတွက်ကောင်းတဲ့ချက်မဟုတ်ပဲကျွန်တော်တို့အနေနဲ့လာမယ့်သတင်းပတ်အနေငယ်အတွင်းမှာထပ်ပြီးသိလာဖို့ရှိပါတယ်။
အငြင်းသားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းနဲ့ရုရှားတန်မတ်တို့စကားပြောခဲ့တာနဲ့ပတ်သက်ပြီးတော့မိုက်ကယ်ဖလင်းကစုံစမ်းစစ်ဆေးသူတွေကိုလိန်ညာထွက်ဆိုခဲ့တယ်လို့ဝန်ခံခဲ့ပြီးတဲ့နောက်သူ့ရဲ့အမှုကိုဒီလအကုန်မှာစင်ကြချသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေပြီးတော့ည9:00ကနေ 10:00 ထိနောက်2:00ကြာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ဒီအစီအစဉ်မှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မှဆုအစီအစဉ်နဲ့စနေနေ့တိုင်းလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အစီအစဉ်တွေအဆုံးမတက်ခင်မှာနောက်ဆုံးရသတင်းချင်းတွေကိုကိုအောင်အောင်ကတလဲကြီးညာပေးပါမယ်ရှင်
ပြည်ထောင်နိုင်ငံပဲရစ်မြို့တော်ကရှောင်းစည်လီစီလမ်းမကြီးပေါ်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမြေယူဘုံတွေတုံးပြီးတော့ဖြိုခဲ့ခဲ့ပါတယ်။လောင်စာစီဈေးနှုန်းမြင့်တက်မှုနဲ့နေထိုင်စရိတ်မြင့်မားလာတာကြောင့်ပြည်ထောင်မှာသတင်းပတ်နဲ့ချီဆန္ဒပြပွဲတွေဖြစ်ပွားလာနေတာပါ။လူပေါင်း1500ထက်မနည်းဟာပဲရစ်မြို့တော်တခွင်ဆန္ဒပြနေကြတာဖြစ်ပြီးတော့လူပေါင်း130လောက်ကိုဖမ်းဆီးထားတယ်လို့ရဲတွေကပြောပါတယ်။သတင်းလေးပတ်ကြာဆန္ဒပြနေတာကြောင့်ကဘာလှည့်ခီးသွားတွေအလားများတဲ့ Eiffel Tower နဲ့နေရာတော်များကိုလည်းပိတ်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှိနေမိုက်ကယ်ကိုဝင်နဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရေးအဖွဲ့မန်နေဂျာပေါ်မန်နာဖော်ရိုကိုထောင်ဒဏ်ချခံတဲ့လို့နယူးယောက်ပြည်နယ်ရှိနေရီနဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဆိုရတယ်။လိန်ဖျော်ဖျော်ရေးဇလန်ရဲ့ကူတူစတော်မီဒန်နီယယ်စ်နဲ့ပလေးဘွိုင်းမော်ဒယ်ကယ်ရင်မက်ဒူဂယ်ရိုကို2016သမ္မတရွေးကောက်ပွဲမတိုင်ခင်မှာသမ္မတထရမ့်နဲ့သူတို့ကြားလိန်မဲဆိုင်ရာပတ်သက်ခဲ့မှုကိုလူသိရှင်ကြားထုတ်မပြောဖို့နှုတ်ပိတ်တဲ့အနေနဲ့ရှိနေကိုဝင်ကငွေပေးခဲ့တယ်လို့အဲဒီဆွဲချက်မှာဖော်ပြထားပါတယ်။ထရမ့်ရဲ့ညှဉ်းပန်းချက်အရကိုဝင်ကအခုလိုငွေပေးခဲ့တာလို့ပြည်ထောင်စုရှိနေတွေကပြောပါတယ်။လေထုတ်လို့တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီး Top Glove ကိုစုံစမ်းစစ်ဆေးဖို့မလေးရှားလူသမားအခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။အဲ့ဒီကုမ္ပဏီဆက်ယူရေးရွှေပြောင်းလုပ်သားတွေဟာနိုင်အတော်ကြာလုပ်လို့ရပြီးတော့သူတို့ပေါ်တင်နေတဲ့အကျွေးတွေကိုတရားမဝင်အချိန်ပိုတွေဆင်းပြီးတော့ဒီဆက်နေရတယ်လို့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်မှာအခုလိုတောင်းဆိုလိုက်တာပါ။လူသမားတွေဟာမလေးရှားဥပဒေကခွင့်ပြုထားတဲ့အတိုင်းအချိန်ထက်ပိုပြီးတော့အလုပ်လုပ်နေကြကြောင်းလည်းသတင်းတွေမှာဖော်ပြကြပါတယ်။
တရင်ချင်းရုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖန်းအင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ8:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.